Welcome to the Voice of America in Burmese.
ဗီယက်နမ်ကိုရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2023ခုနှစ်ဧပြီလ1ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190ပြင်း VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့တူပြပြပေးမှာပါဒီညအထူးခြားဆုံးသတင်းတွေကတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်တရားရုံးအမှုအတွက်ဆန္ဒပြပွဲတွေဖြစ်လာနိုင်တာမို့လုံခြုံရေးတွန်းမြင်ထားပါတယ်နောက်ရုရှားကာကွယ်ဝန်ကြီးကတော့လက်နက်ခဲယံတိုးထုတ်ဖို့ပြောလိုက်ပါတယ်အခုလိုချိန်မှာရုရှားကကမ္ဘာကုလသမဂ္ဂလူရင်းကောက်စီဥက္ကဋ္ဌအလှည့်ကျဖြစ်လာတာပေါ်ဝေဖန်ခံရပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးမှာပါကိုရန်နိုင်
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နောက်ဆင်ရမယ့်အဲမှာတော့အင်းစိန်ဘူအကျဉ်းထောင်ကတည်တံပါဝင်နှစ်ရှည်ထောင်ထဲချမှတ်ခံထားတဲ့နိုင်ငံရေးအကျဉ်းသားတရားကျော်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထောင်ပြောင်းရွှေ့လိုက်ပါတယ
်။ဒီပါဝင်တောင်ကြောင်းဟုတ်လားမစင်နိုင်ဘူး။တရားလို့ပြောတယ်။တရားတော့မဟုတ်ပဲတလေးတွေလည်းပါ။အဲ့ဒီကကြောင်းတာတော့ဒါဝင်တခုလည်းကြောင်းဒီဒီမှာတော့အမှုတွေဖြတ်ဖြတ်လိုက်တော့ဒီဒီမှာမှာတော်တော်လေးအကျများသွားတယ်ပေါ့နော်။
ကျန်ရတော့ဒီအကျဆောင်မှာကဘုံကြီးပြတ်သွားတယ်ပေါ့အဲ့ဒီအဲ့ဒီကျင်းထောင်နဲ့နှီးဆက်တဲ့ရှင်နေတူပြောတော့တာဖြစ်ပါတယ်ဒီအကြောင်းအပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဦးတမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဒီဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်လိုင်းတို့ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုရာဇဝတ်မှုနဲ့လာမဲ့အင်ကာနေမှာနယူးယောက်မြို့ကြီးရှိမန်ဟတန်ဂျူရီတရားသူကြီးတူကတရားဝင်ဆွဲချက်တင်ဖို့ရှိနေပါတယ်ဒီအတွက်ဆန္ဒပြပွဲတွေလည်းဖြစ်လာနိုင်တာမို့အမေရိကန်မြို့ကြီးအတော်များများမှာအစိုးရအဆောက်အုံအကြီးတွေနာမှာလုံခြုံရေးတွန်းမြင့်ထားရတယ်လို့အမေရိကန်အရာရှိတွေကပြောနေပါတယ်သမ္မတဟောင်းထရန့်မှာသူနဲ့ဖောက်ပြန်ခဲ့တဲ့လိန်ဖြော်ပြေးဇလန်းတွေရိုက်တဲ့မင်းသမီးစတော်မင်းဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်မှာနှုတ်ပိတ်ခဒေါ်လာ1,300,000ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မန်ဟတန်ခရိုင်ရှေ့နေတွေကနှစ်တွေနဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ထရန့်ကိုဆွဲချက်တင်ဖို့ဂျူရီအဖွဲ့ကပြီးခဲ့တဲ့ကြက်သားရင်းနဲ့မှာပဲဆုံးဖြတ်လိုက်ကြတာပါလောလောဆယ်မှာတော့ဆွဲချက်အတိအကျကိုဂျူရီအဖွဲ့ကမထုတ်ပြန်သေးပါဘူးအင်ကာနီတရားရုံးမှာဆွဲချက်တရားဝင်တင်မှပဲအတိအကျသိနိုင်မယ်လို့ခန့်မှန်းရပြီးအဲ့ဒီနေ့ကျရင်ထရန့်ကိုလည်းတရားအောင်ရှေ့မောက်တွေ့ရနိုင်ပွဲရှိပါတယ်ထရန့်ကတော့သူအပြစ်ကျူးလွန်မှထားကြောင်းတုံ့ပြန်ထားပြီးနိုင်ငံရေးရအမြင့်ဆုံးလှုပ်ကြံမှုပါလို့ပြောထားပါတယ်ခင
်ဗျယူကရိန်းမှာရှိနေတဲ့ရုရှားတပ်ဖွဲ့တွေအတွက်လက်နက်ခဲယမ်းတွေတိုးမြင့်ထုတ်လုပ်ပံ့ပိုးသွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီယိုရှွိုင်ဂူကဒီနေ့ဒီပေပြောဆိုလိုက်ပါတယ်ဒီကနေ့ရုရှားစစ်ဌာနချုပ်ကိုတွားရောက်တဲ့အချိန်မှာဝန်ကြီးရှွိုင်ဂူကအခုလိုပြောသွားတာဖြစ်ပါတယ်ဘယ်လိုလက်နက်ခဲယမ်းတွေကိုဘလောက်များများပမာဏနဲ့အဓိကလိုအပ်နေသလဲဆိုတာသုံးသပ်ဆုံးဖြတ်တာတွေလုပ်ခဲ့သလိုဒီလိုလက်နက်တွေတိုးမြင့်ပံ့ပိုးပေးနိုင်မှုလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နေတဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးရှွိုင်ဂူကဒီနေ့ပြောတာဖြစ်ပါတယ်ရုရှားစစ်တပ်မှာရာထူးအဆင့်မြင့်ဆုံးဗိုလ်ချုပ်ကြီးဗယ်လာရီဂျာရာစီမော့ဖ်အပါအဝင်အကြီးအကဲစစ်ဖက်အရာရှိတွေနဲ့ဒီကနေ့ရုရှားစစ်ဌာနချုပ်မှာဝန်ကြီးရှွိုင်ဂူတွေ့ဆုံတဲ့အချိန်ပြောခဲ့တာတွေကိုကာကွယ်ရေးဝန်ကြီးဌာနက Telegram ကတဆင့်ထုတ်ပြန်ထားပါတယ်။ယူကရိန်းစစ်ပွဲမှာရှေ့တန်းရောက်ရုရှားစစ်သည်တွေအတွက်လိုအပ်တဲ့လက်နက်ခဲယမ်းတွေကိုကာကွယ်ရေးဝန်ကြီးရှွိုင်ဂူကလုံလုံလောက်လောက်ထောက်ပံ့မပေးဘူးဆိုတဲ့ဝေဖန်မှုတွေဖြစ်ခဲ့တဲ့လပိုင်းတွေထဲမှာကြဲကြဲလောင်လောင်ထွက်ခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးရှွိုင်ဂူကအခုလိုကတိပေးပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။
အခုလိုအချိန်မှာရုရှားအနေနဲ့ပဲကမ္ဘာကုလသမဂ္ဂလူကြိမ်းကောင်စီအလှည့်ကြဥက္ကဋ္ဌတာဝန်ယူတော့မဲ့ပေါ်ဝိုင်းဝေဖန်ခံရပါတယ်။ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာရာဇဝတ်ခုံရုံး ICC မှာဖန်ရံထုတ်ခံထားတဲ့ရုရှားသမ္မတဗလာဒီမာပူတင်ဆိုရကုလသမဂ္ဂလူကြိမ်းကောင်စီမှာဒီနေ့ AP တရက်ကစပြီးအလှည့်ကြဥက္ကဋ္ဌတာဝန်ယူတဲ့တဲ့ကApril 4ဟာသလုတဲ့တင်းတော့မဟုတ်ပါဘူး။တကယ်မဟုတ်တဲ့အကြောင်းအရာတစ်ခုကိုဟာသနှော့ယူလုပ်လို့ရှိကြတဲ့ဒီနေ့ AP တရက်နေ့မှာပဲတိုက်ဆိုင်ဆိုင်လုံခြုံရေးကောင်စီလက်ချောက်ကထတာဝန်တလှတာစာယူတဲ့ရုရှားကိုယူကရိန်းရေးနဲ့ပတ်သက်ပြီးလူခွင့်သမားတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ ယူကရိန်းကိုရုရှားချုပ်ချော်စစ်တစ်နှစ်ကျော်လာတဲ့အချိန် ICC ရာဇဝတ်ခုံရုံးမှာလည်းသမ္မတပူတင်ဖန်ရန်ထုတ်ခံထားရသလိုအိန္ဒိယဘယ်လာရုစ်နိုင်ငံမှာနျူကလ িয়ার လက်နက်တွေချထားဖို့ပြင်ဆင်နေတဲ့ရုရှားအနေနဲ့ကုလသမဂ္ဂရဲ့ဩဇာအရှိဆုံးလုံခြုံရေးကောင်စီကိုဘလို့ထိန်းချုပ်နိုင်မှာလဲလို့ဝေဖန်သူတွေကမေးခွန်းထုတ်နေကြပါတယ်။စစ်ရာဇဝတ်ကောင်ကုလလုံခြုံရေးကောင်စီကိုဦးဆောင်လို့ဖြစ်ပါမလားလို့ဥရောပပါလီမန်ရဲ့လီသူရေးနီးယားနိုင်ငံဆိုင်ရာအမတ် Andrius Kubilius ကဒီသတင်းပတ်ထဲမှာပဲဥရောပပါလီမန်မှာပြောခဲ့ပါတယ်ခင်ဗျ။
and then ညပိုင်းမြမဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာ5.2 190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
် VOA American တန်ရဲ့ April 1ရက်စနေညသတင်းတွေကိုဆက်ပြောပြနေပါတယ်ထိုင်ဝမ်သမ္မတအနေနဲ့လက်တင်အမေရိကမှာတရုတ်ဥစားတရုတ်ဩဇာလွှမ်းမိုးမှုမခံရသေးတဲ့နိုင်ငံတွေကိုတွားရောက်စေရုံနေပါတယ်။ထိုင်ဝမ်သမ္မတဆိုင်ဝမ်ကအခုဂွာတီမာလာနဲ့ဘီလစ်နိုင်ငံခီးစဉ်ဟာထိုင်ဝမ်ရဲ့ကမ္ဘာဒီမိုကရေစီရေးနဲ့အလေးထားမှုနဲ့အားလုံးပြည်ပဆွတ်ဖက်မှုမခံရရေးအတွက်ဆွေးနွေးဖို့အခွင့်အလမ်းပါလို့ဒီခီးမထွက်ခင်လေးမှာပြောခဲ့ပါတယ်။ဂွာတီမာလာနိုင်ငံကိုမနေ့နေ့လည်းကပဲရောက်လာပြီးသမ္မတအယ်လိုဟွန်ဒါဂျော်မက်တီနဲ့တွေ့ဆုံခဲ့တဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်ကကိုယ်ပိုင်ယုံကြည်မှုအပြည့်နဲ့အနိုင်လိုမှုတွေကိုအေးစေးတည်ငြိမ်စွာတုံ့ပြန်ပြီးရန်စမှုတွေလုံးဝမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒီနေ့မှလည်းဂွာတီမာလာမှာအရင်ပြပကြွကြွမှုကြောင့်ပျက်စီးခဲ့ရတဲ့တကယ်မျိုးကိုသွားလည်ပတ်ဖို့ရှိပြီးတနင်္လာနေ့မှာတော့ဘီလစ်နိုင်ငံဝန်ကြီးချုပ်ဂျွန်ပရစနိုနဲ့တွေ့ဖို့ရှိပါတယ်။နီကာရာဂွာ၊အယ်ဆာဗေဒိုဒိုမီနီကန်ရီပပ်ဘလစ်၊ပနမာ၊ကော့စတာရီကာစတဲ့တခြားလက်တင်အမေရိကနိုင်ငံတွေကိုတရုတ်ကငွေကြေးထောက်ပံ့ပြီးထိုင်ဝမ်ကိုလက်ထွဲဖြုတ်ခဲ့ရချိန်မှာအခုလိုကြံနေတဲ့နိုင်ငံတွေကိုထိုင်ဝမ်ကလည်းငွေကြေးထောက်ပံ့စီအောင်ကြိုးပမ်းနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီလက်တင်အမေရိကကနေပြန်ခီးမှာတော့အမေရိကန်ကိုတထောက်ဝန်လာမဲ့ထိုင်ဝမ်သမ္မတဟာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကက်ဗင်မက္ကာသီနဲ့တွေ့ဖို့ပြင်ထားပါတယ်ခင
်ဗျ။ဂျပန်နိုင်ငံသားရေးဝန်ကြီးကတရုတ်ခီးစဉ်မှာဆက်ဆံရေးကောင်းအောင်တည်ဆောက်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်နဲ့ဂျပန်တို့ဆက်ဆံရေးအဖူးတစ်တွေရှိလာနေချိန်မှာပဲ၃နှစ်အတွင်းပထမဆုံးရောက်လာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာရာရှိကအခုလိုဆက်ဆံရေးတည်ဆောက်ဖို့ပွင့်ပွင့်လင်းလင်းအတွင်းကြကြဆွေးနွေးလိုတယ်လို့မနေ့ကပြောခဲ့ပါတယ်။သတင်းစာရှင်းလင်းပွဲလို့ပြောရမှာတော့ဂျပန်နိုင်ငံသားရေးဝန်ကြီးဟာရာရှိဟာဒီနေ့ April 1ရက်ကနေ၂ရက်နေ့အထိကြာမဲ့တရုတ်ခီးစဉ်ထဲမှာတရုတ်နိုင်ငံသားရေးဝန်ကြီးကင်ကန်းနဲ့တခြားအရာရှိတွေနဲ့တွေ့ဆုံပြီးအခုလိုဆွေးနွေးဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့မနေ့တုန်းကပဲဒပိုင်းလျက်ကူးပစ္စည်းထုတ်လုပ်မှုမှာတုံးတဲ့ကုန်ကျန်းပစ္စည်း23မျိုးတင်ပို့မှုကိုဂျပန်ကတင်းကျပ်ကန့်သတ်လိုက်တာဟာ American တောင်းဆိုထားတဲ့တရုတ်ရဲ့လျက်ကူးပစ္စည်းထုတ်လုပ်မှုဟန်တားဖို့အဖြစ်အမြင်ခံရနိုင်ချိန်မှာဒီခီးစဉ်ဖြစ်လာခဲ့တာပါ။ဒါပြင်တရုတ်ကဖမ်းထားတဲ့ဂျပန်နိုင်ငံသားတဦးပြန်လွတ်ပေးရေးအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုနောက်ယူကရိန်းကိုရုရှားကျူးကျော်စစ်ဆတဲ့ကမ္ဘာရေးတွေမှာတရုတ်အနေနဲ့တာဝန်ရှိရှိလှုံ့ဆော်ဖို့လဲတောင်းဆိုတိုက်တွန်းသွားဖို့ဂျပန်ဘက်ကမျှော်လင့်ထားပါတယ်ခင်ဗျာ
။ကမ္ဘာတဝန်းငတ်မှုခေါင်းပါမှုအန္တရာယ်ကြီးကြုံရနိုင်တယ်လို့ကမ္ဘာစံနယ်ကာဖွဲ့ WFP အကြီးအကဲကသတိပေးလိုက်ပါတယ်။ကမ္ဘာပေါ်ကငတ်မှုခေါင်းပါသူတွေအတွက်စံနယ်ကာအကူအညီဒေါ်လာဘီလီယံနဲ့ချီအကူအညီလိုအပ်နေပြီးအဲ့ဒီအကူအညီတွေမရဘူးဆိုရင်လာမယ့်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းရွှေပြောင်းချေချနေထိုင်သူတွေမတည်ငြိမ်တဲ့နိုင်ငံတွေနဲ့ငတ်မှုခေါင်းပါမှုတွေအကြီးအကျယ်ကျွမ်းဝနိုင်တယ်လို့ကမ္ဘာစံနယ်ကာအဖွဲ့ WFP အကြီးအကဲ David Beasley ကမနေ့တောက်ကြနေကပဲသတိပေးလိုက်တာပ
ါ We are in a crisis mode right now and with $400 trillion
WFP အကြီးအကဲ Beasley ကလက်တလောစံနယ်ကာပြက်လက်မှုအကျက်တဲတွေခြုံနေရကြောင်းနဲ့ကမ္ဘာအချမ်းသာဆုံးဘီလီယံနာတစ်ထည်ကြီးတွေအနေနဲ့သူရထားတဲ့အချိုးအမြတ်ပိုင်ဆိုင်မှုဒေါ်လာထရီလီယံ400လောက်ရှိနေချိန်မှာဒေါ်လာဘီလီယံအနည်းငယ်ပြန်လည်လှူဒန်းပေးဖို့အကူအညီတောင်းတာဟာအများကြီးတောင်းဆိုရမရောက်ပါဘူးလို့ AP သတင်းဌာနနဲ့မင်းမြန်ကမှပြောသွားခဲ့တာပါခင်ဗျာ Direct from Washington The Voice
of America The Away နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့နိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းတဲ့သတင်းကိုပြောပြချင်ပါတယ်နိုင်ငံရေးအကျဉ်းသားတရအရောက်တရာကျော်ကိုပြီးခဲ့တဲ့မတ်လ25ရက်နေ့ကအင်းစိန်ထောင်ကနေတာယာဝတီထောင်ကိုပြောင်းရွှေ့ခံလိုက်ရတယ်လို့ရှေ့နေနေတဲ့မိသားစုဝင်တွေကပြောပါတယ် ပြည်ထောင်ချပီးသူတွေကိုထားတဲ့အကျဉ်းဆောင်တွေမှာလူဦးရေများနေတာမို့ပြောင်းရွှေ့တာဖြစ်တယ်လို့ထောင်တဲ့နီးစပ်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရန်ကုန်အင်းစိန်မဟိုကျင်းတော်မှာတည်ရန်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့နှစ်ရှည်ထောင်နဲ့ကြားခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြီးခဲ့တဲ့မတ်လ25ရက်နေ့ကအင်းစိန်ထောင်ကနေတာယာဝတီထောင်ကိုပြောင်းရွှေ့လိုက်တာလို့အကျဉ်းထောင်နဲ့နှီးဆက်တဲ့ရှင်တွေက VOA ကိုအတည်ပြုပါတယ်
။တာယာဝတီထောင်ကြောင်းမှာ25ရက်နေ့ဆရာလို့ပြောတယ်။ဆရာတို့မှုတွေကလေးတွေလည်းပါတယ်။အဲ့ဒီကကြောင်းတာတော့ဒါဝင်တစ်ခုလည်းကြောင်းဒီကမှာတော့အမှုတွေဖြတ်လိုက်တော့ဒီကမှာမှာတော်တော်လေးအကျအများသွားတယ်ပေါ့နော်။အကျအများတော့ဒီအကျဆောင်မှာကလူကြီးဖြတ်သွားတယ်ပေါ့။အဲ့ဒီကပို့လိုက်တာ။ကျားကျားလာတော့အမျိုးသားတွေလည်းကြားတယ်။အမျိုးသမီးတွေလည်းကြားတယ်
။ပြောင်းရွှေ့ခံရတဲ့သူတွေထဲမှာစစ်ခုံရုံနဲ့ပြစ်ဒဏ်ချမှတ်ခံရသူတွေလည်းပါဝင်ပြီးတချို့ကတေးဒဏ်ချမှတ်ခံရသူတွေလို့အကျဉ်းထောင်နဲ့နှိစက်သူရှင်းနေကပြောပေမဲ့ VOA အနေနဲ့ကတော့ဒါကိုတိကျအတိမပြုနိုင်သေးပါဘူး။ပြည်ရဲ့ရေးကိုဆက်သွယ်ပေမဲ့ဖုန်းကိုင်ဖြေကြားခြင်းမရှိပါဘူး။ထောင်ပြောင်းရွှေ့ခံရတဲ့အကျဉ်းသားတို့ရဲ့မိသားစုဝင်တို့ကတော့ဒီကနေ့ထောင်ဝင်စာပစ္စည်းသွားပို့ရခြင်းမှာပဲပြီးခဲ့တဲ့တစ်ပတ်ခတည်းကထောင်ပြောင်းသွားတယ်ဆိုတာကိုသိရတဲ့အကြောင်း view ကိုပြောပါရစေ
။သူ့ဆဆွဲပါတဲ့ကသူ့နဲ့လည်းမတွေ့ရဘူးလေ။ဘလို့ခံစားချက်လို့ဆိုတော့ထောင်ပြောင်းတာကိုအိမ်ကလည်းအသိမပေးဘူးလေ။ဆက်လည်းမဆက်သွယ်လာဘူး။သွားတော့မှသိရတယ်တစ်ပတ်လောက်ရှိပြီ။စိတ်ထဲမှာတော်တော်စိတ်မကောင်းဖြစ်တယ်ပြီးရင်သေလားရှင်လားတော့မသိရဘူးလေဘာသူဘာမှအောင်မဟုတ်ဘယ်လိုမျိုးမသိရတော့ခါကြတော့လေတော်တော်လေးဟိုမဟုတ်မခံစားနိုင်ဘူးစိတ်လည်းတုန်လေဝမ်းလည်းနည်းတယ်တော့တို့လက်ထဲမှာဆိုတော့လုံးသမျှပဲခံရမှာပဲလေအဲ့လိုမျိုးဆိုတော့ဘယ်လိုခံစားချက်တော့ဘယ်လိုပြောရမှန်းတော့မသိဘူးအဲ့လိုမျိုးလေ
ထောင်ပြောင်းရွှေ့ခံလိုက်ရတဲ့မောင်ဖြစ်သူဟာပြီးခဲ့တဲ့နေ့ဒီဇင်ဘာလကလှိုင်းသားရမဖမ်းဆီးခံခဲ့ရတာဖြစ်ပြီးအကြမ်းဖက်ဥပဒေပုံမှား52ကာကြီတက်မတော်အကြီးညိုပြက်ပြားအောင်လှုပ်ဆောင်မှု905ကာကြီတို့နဲ့ထောင်ချခံခဲ့ရတာလို့လည်းပြောပါရယ်ခံရတဲ့ဆိုတာသာသိရပြီးချမှတ်တဲ့နှစ်အတိအကျမသိရသလိုပြစ်မှုအတွက်ခုခံခြေပါခွင့်လည်းမရခဲ့ဘူးလို့အမဖြစ်သူကပြောပါရယ်အခုတချိန်လဲမိသားစုကိုအတိမပေးဘဲထောင်ပြောင်းခံလိုက်ရတာဖြစ်ပြီးမောင်ရဲ့ကျမ်းမာရေးနဲ့လုံခြုံရေးအတွက်စိတ်ပူမိတဲ့အကြောင်းအမဖြစ်သူကပြောပါရယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AAPP ထုတ်ပြန်ချက်အရဆရာနာသိမ်းပြီးချိန်ကစပြီးမတ်လ31ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားရသူစုစုပေါင်း 18,000 နီးပါးရှိပြီးအဲ့ဒီထဲကအယောက် 9,300 နီးပါးထောင်ဒဏ်ချမှတ်ခံထားရပါတယ်။ဒီထဲကမှတည်ဒဏ်ချမှတ်ခံထားရသူကစုစုပေါင်းအယောက် 200 နီးပါးရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဖမ်းဆီးထားတဲ့စည်ရင်တေးတန်ကြခံရတဲ့စီရင်တိတိကျကျထုတ်ပြန်တာမရှိပါဘူး AAPP အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုလည်းခြေကားဖော်ပြတာလို့တုံ့ပြန်လေးရှိပါတယ်ရှင
်အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသား100ကျော်ထောင်ပြောင်းခံလိုက်ရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုအလိမ်မာကပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးမှာပါလနဲ့ကိုင်ပဋိပက္ခတွေနဲ့စစ်ဘေးဒုက္ခသည်တွေတစ်နေ့တခြားတိုးလာနေတဲ့မြန်မာနိုင်ငံမှာဒုက္ခသည်ကလေးငယ်တွေကြားစစ်ကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေလည်းပုံများလာပါတယ်အစာစာနဲ့အခြေခံကျန်းမာရေးပြုစုဆောင်ရှောက်မှုတောင်လုံလုံလောက်လောက်မရကြတဲ့ဒီဒုက္ခသည်ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာကူညီထောက်ပံ့မှုမရှိသလောက်ဖြစ်နေတဲ့အကြောင်းဒီတစ်ပတ်ဒုအတန်စီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
အကြီးရတာစစ်တာပြည်ရင်တင်ရတာအဲ့ဒီပမာရီကိုစိတ်နာလို့လူတို့ပြည်သူလူတို့ဝလာပြည်တယ
်နောက်တယောက်ဆိုသူဘယ်လိုပြောပြလဲဆိုအခုချိန်မှာအခုဘာဖြစ်ချင်လဲဆိုရင်ငွေအတကောင်ဖြစ်ပြီးတော့အော်ဝေးကြီးကိုပြန်ပြီးတော့လွတ်မြောက်ရှင်တယ်
2021ခုနှစ်ဖေဖော်ဝါရီလဆရာနာတိန်ကလေးကမြန်မာနိုင်ငံမှာစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာအကူအညီလိုအပ်ချက်တွေမြင့်တက်လာခဲ့ပါတယ်တိုက်ပွဲတွေပြင်းထန်စွာဖြစ်နေတဲ့ကရင်ပြည်နယ်မှာဆိုရင်လဲစစ်ပေးဆောင်ကလေးငယ်တွေဟာအထူးကဲ့ခံစားရဆုံးနဲ့မှပါဝင်ပါတယ်။ဒါပေမဲ့သူတို့ရဲ့စိတ်ဒဏ်ရာတွေအတွက်အကူအညီကတော့မဆိုတလောက်သာရရှိသလိုလုံးဝမရရှိတာတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero and Dero ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
အသက်နှစ်နှစ်သားသာရှိသေးတယ်။အောင်မျိုးသူဟာအသက်ကြဲကြဲလလောင်ပြီဆိုရင်ကြောက်တတ်ပါတယ်။လူဖြစ်ရတာမကြသေးတဲ့သူရဲ့သက်တမ်းလိုအပ်ကတနက်ပံလေကြောင်းတိုက်ခိုက်ကြနေတယ်။စစ်မှတ်ဇုံတွေမှာနေထိုင်ရတာပါ။လွန်ခဲ့တဲ့နှစ်လောက်တုန်းကသူမိသားစုဟာတိုက်ပွဲကြောင်းအိမ်ကနေထွက်ပြေးခဲ့ကြရပြီ။အခုတော့မြဝတီမြို့နယ်လက်ကေကောကစစ်ရှောင်းစခန်းမှာနေနေကြပါတယ်။သူ့အပြုမူတွေကိုသူမိခင်ဖြစ်သူကခုလိုပြောပါတယ
်ဘာတင်ကြဟိုသူသူကားတကားပြရပါစေဒုံခွင်းပြပါစေတနက်ပြဆိုသူပြပြလာသူအခုကသူအခုကြတယ်မလားငါကြတနက်ပြတော့မယ်ထမင်းပါမစားရခါကြထမင်းစားရပြီးပြရတော့မယ်တာထမင်းမစားအောင်ဆိုအပြေးမစားရဘူးအဲအဲ့လိုပြောအဲ့သူကြောက်ပြီးစားပြရမှကြတော့လေ
အခုတော့စစ်ရှောင်းစခန်းမှာနေနေတယ်ဆိုပေမဲ့စစ်ဖြစ်နေတဲ့ဒေသမှာနေထိုင်နေကြရတဲ့သူမတို့ဟာအချိန်မီပြေးနိုင်ဖို့အတွက်အထောက်အထုံနဲ့အသင်ဆောင်နေကြရပါတယ် ISP မြန်မာရဲ့နောက်ဆုံးအချက်အလက်တွေအရ2020ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေ2023ခုနှစ်မတ်လ16ရက်နေ့အထိမြန်မာနိုင်ငံတဝန်းမှာတိုက်ပွဲအနည်းဆုံး 8,590 ကြိမ်ဖြစ်ပွားခဲ့ပါတယ်အဲ့ဒီအထက်က50နှစ်ရာခိုင်နှုန်းကကင်းပြည်နယ်ကဖြစ်ပါတယ်ဒါကကင်းပြည်နယ်တစ်ခုထဲမှာတနိုင်ငံလုံးအတိုင်းအတာရဲ့ထက်ဝက်ကျော်ဖြစ်နေတာပါပြည်မျိုးသားလူမျိုးရေးတပ်မတော် KNL ရဲ့အချက်အလက်တွေအရ2022ခုနှစ်တနှစ်တွင်ပြည်ပြည်နယ်မှာမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှု105ကြိမ်ကျော်လုပ်ခဲ့ပါတယ်။ပြည်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ရှောင်နေရသူ9သိန်းနီးပါးရှိပြီး30ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ကရစ်အမျိုးသမီးဖွဲ့စည်း KWO ရဲ့အချက်အလက်တွေအရသိရပါတယ်။ပြည်ပြည်နယ်ရဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအနီးအနားမှာနေထိုင်နေရတဲ့ကလေးတွေဟာသူတို့တွေကြုံတွေ့ရတာတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရပါတယ်။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်အနှုတ်ဘက်ဆောင်တဲ့သက်ရောက်မှုတွေဖြစ်စေခဲ့ပါပြီ။အဲ့ဒီစစ်ရှောင်းစခန်းရဲ့တဲတစ်ခုအရှိမှာပဲအသက်17နှစ်အရွယ်စလွင်ဦးကဒုတ်တန်ကိုစကားပြောခဲ့ပါတယ်။ကာတွန်းပေါင်းမီလေးနဲ့သူကကလေးတယောက်နဲ့တူနေပေမဲ့မျက်နှာမှာတော့နာကြီးမှုတွေခါခါတီးတီးမုံတီးမှုတွေနဲ့ပြစ်နေပါတယ်သူက2020ခုနှစ်ဒီဇင်ဘာလတုန်းကလက်ကီကောမှာတိုက်ပွဲဖြစ်တော့မှာသူမိသားစုနဲ့အတူစိတ်ရှောင်ခဲ့ရပါတယ်ပထမတော့ဖုန်ကြီးကြောင်တစ်ခုမှခိုးလုံခဲ့ကြပြီမယ်အဲ့ဒီကနေထပ်ပြီးတော့ပြေးရပါတယ
်တုံမှုတဲ့ဘာလဲဖလူကြောင်မှာတော့ကောသူတို့ဂျာနော်ဝေလုံးပြစ်လာဒီမှာကျတော့ဝင်ပြစ်လာအော်လာဘူးဘာပြေးလာလူတွေအားရတင်းပါလေနောက်ဘူးရောင်းအခုနေရာကထိပါတယ်ဘယ်နဲ့နေရာဟိုဘာပြည့်နောက်မှကျန်နေနေမသိရလူကြီးကအမေလည်းဆိုတော့ဟိုခေါင်းစင်းမှာအဲ့ဒါလူတွေပါတွန်းချော်လေတက်နေမိရာမဟုတ်လူတွေတောင်းနေမိရာသာချော်လေတော့ဟိုကြနာရောနာ
ဆလွင်ဦးကစစ်ရှောင်းစခန်းမှာတုံတန်းတက်နေတဲ့ចောင်းသားသာရှိနေပြီမယ်သူရဲ့အနာကအလုတ်အကင်အတွက်သူ့ဘာသာသူဆုံးဖြတ်ထားပြပါပြီ
အကြီးရတာရှိတာပြည့်ရင်ပြင်ရှိတာအိပမာရီကိုစိတ်နာလို့သူ့ပြည်သူလူတို့ဝလာပြည့်တယ်ဒီစစ်တာရင်ရှိတာပြည့်ပေါ့အဲပြည့်တာသူ့ပြည်သူလူတို့ပဲသိတာများတ
ို့တန်ကစစ်ဆောင်စခန်းမှာနေတယ်အခြားကလေးတွေနဲ့လူငယ်တွေကိုစကားပြောကြည့်တော့လေယောက်ျားလေးတွေကဒီလိုတူညီတဲ့အဖြစ်တွေပဲပေးခဲ့ကြချိန်မှာဆယ်ကျော်သက်မိန်းကလေးတွေကသူတို့ရှိခဲ့တဲ့အိမ်မက်တွေပြက်ခဲ့ရပြီမို့ဘာဆက်လို့ရမှန်းမသိကြသေးပါဘူးစစ်ရှောင်းစခန်းမှာကလေးအသက်အရွယ်အလုံးတွေအတွက်ယာယီကျောင်းတစ်ခုစောက်ထားပေမဲ့အထက်တန်းဆရာအလုံးလောက်မရှိပါဘူးနန်းကလေးကစစ်ရှောင်းစခန်းမှာရှိနေတဲ့ဆရာမတွေထဲကတယောက်ပါကျောင်းထွက်နှုန်းတွေများလာတယ်လို့သူမကဆိုပါတယ်
အော်မလုတ်ချင်တော့ဘူးကြောင်ဆက်တဲ့ခိုင်းတော့မှအင်းအင်းပဲသူတို့ကအထူးသဖြင့်ယောက်ျားလေးတွေဆိုရင်သူတို့ပြန်ပြစ်ချင်တယ
်နောက်တရားဆိုသူဘယ်လိုပြောပြလဲဆိုအခုချိန်မှာသူဘာဖြစ်ချင်လဲဆိုရင်ငါအတကောင်ဖြစ်ပြီးတော့အော်ဝေးကြီးကိုပြန်ပြီးတော့လွတ်မြောက်ချင်တယ် ကျမတို့ကလေးတွေကဒီ7နှစ်နဲ့18ရွယ်ဆိုအရင်သူတို့စိတ်ပိုင်းဆိုင်ရာအတိတ
်သူတို့နေတဲ့စိတ်ရှောင်စခန်းတွေမှာစိတ်ပိုင်းဆိုင်ရာအကူအညီပေးရေးအစီအစဉ်တွေမရှိပါဘူးမိဘတို့ကလည်းသူတို့ကိုယ်တိုင်တော့စိတ်ကဖိစီးလိုက်စိတ်ဓာတ်ကျလိုက်နေမှုကလေးတွေရဲ့စိတ်ဒဏ်ရာကိုဘယ်လိုကုစားပေးရမလဲဆိုတာမတွေးနိုင်အောင်ပါပဲမြန်မာနိုင်ငံမှာစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးပေးတဲ့ဝန်ဆောင်မှုတွေအွန်လိုင်းနဲ့ကောဖုန်းနဲ့ပါပေးနေတာရှိပေမဲ့စစ်ဆောင်ဒေသတွေကလူတွေမှာတော့အင်တာနက်ဘူးလဲမတက်နိုင်သလိုဖုန်းလိုင်းကလည်းမကောင်းပါဘူးတို့တန်ကမဲဆောက်မဲတော်စီကံကစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးပေးသူတူနဲ့စိတ်ဒဏ်ရာရနေတဲ့ကလေးတွေနဲ့ပတ်သက်ပြီးစကားပြောဖြစ်ခဲ့ပါတယ်စိတ်ဓာတ်ရရနေတဲ့ကလေးတွေနဲ့သူတို့ရဲ့ပညာရေးအဟံ့အတားပြဿနာတွေဟာစစ်ဆောင်စခန်းတိုင်းလိုလိုမှာဖြစ်နေတယ်လို့ကရင်အမျိုးသမီးအဖွဲ့အစည်းရဲ့အထွတ်ထွေတွင်ရင်မူနော်ကညော့ဖော်ကပြောပါတယ်။ကရင်ပြည်နယ်ကနေရတော်တော်များများဟာစစ်ဖြစ်တဲ့နေရနဲ့နေတာဒါမှမဟုတ်ရုတ်တရက်တိုက်ခတ်ခံရတာတွေရှိပါတယ်။ကျောင်းတွေဖွင့်မယ်ဆိုပေမဲ့တိုက်ပွဲဖြစ်တာနဲ့ပြန်ပြရပြန်ပါတယ်။
ကလေးတွေကပျော်ရွှင်စွာနဲ့စတင်ကြရမယ့်အချိန်မှာအိုက်ပွဲတွေကြားမှာပြေးနေရတယ်။နောက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပဲပြုလုပ်လာတဲ့အတွက်ကလေးတွေဟာစိတ်ဒဏ်ရာအကြီးကျယ်ဖြစ်နေရတယ်။နောက်ကလေးတယောက်ဟာကြောက်စိတ်အများရန်ဝင်နေတဲ့အနေထားမှာဆိုရင်သူ့ကိုကုစားမှုပြုလုပ်ပေးဖို့အတွက်အချိန်အများကြီးပေးရမယ်။နောက်နာကြီးစိတ်တွေဝင်လာတယ်။ဒီအရာတွေကသူ့ရဲ့ဘဝတစ်လျှောက်လုံးပတ်သွားမဲ့မကောင်းတဲ့အရာတွေမကောင်းတဲ့စိတ်ဓာတ်တွေဖြစ်တယ်။
ကလေးအလုံးဟာကျောင်းပညာရေးအပြေအဝါကိုရပိုင်ခွင့်ရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းလက်နက်ကိုင်ပဋိပက္ခဒေသတွေအပါအဝင်နေရာဒေသအလုံးမှာပညာရေးဆိုင်ရာအခွင့်အရေးတွေကိုကာကွယ်စောင့်ရှောက်ရန်ကာကွယ်ရန်လေဆာလိုက်နိုင်ရန်နဲ့မြင့်တင်ရန်တက်ဆိုင်တဲ့အဖွဲ့အစည်းအလုံးကို2020ခုနှစ်မှာတောင်းဆိုထားပါတယ်။ကလေးတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးကိုလည်း Geneva Convention နဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာညီလာခံသဘောတူညီချက်အရအကာအကွယ်ပေးရမှာဖြစ်ပါတယ်ဘလို့ဥပဒေတွေရှိနေပါစေစလွင်ဦးလို့စိတ်ဒဏ်ရာရနေတဲ့ကလေးတွေအတွက်အကူအညီကတော့နေပါနေသေးတော့ပါပဲဒါကကလေးတွေရဲ့ကျန်းမာရေးနဲ့ဘဝရွေးချယ်မှုတွေမှာအဆိုးဘက်ကိုရောက်စေယုံတာမကဘူးလူအဖွဲ့အစည်းဒေသနဲ့နိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုပါဘလို့တည်ရောက်မှုရှိနေပါသလဲနော်ကညော့ဖော့က
သူတို့ကစာတင်ချိန်နဲ့ကြီးပြင်းလာရမှာကိုသူတို့ကြီးပြင်းလာလို့မရနိုင်ဘူး။အဲဒါကြောင့်ကျမတို့ကလူတို့ပညာရေးကိုထိခိုက်လာမယ်။နောက်ဒေသတွင်အလုပ်ခွင့်တွေမှာထိခိုက်လာမယ်။အမှားမှန်ခွဲခြားနိုင်တဲ့ကြီးပြင်းမှုကိုထိခိုက်လာမယ်။ပညာရေးပိုင်းမှာလည်းနှိပ်ပါလာမယ်။နောက်မိသားစုလူမျိုးဒေသမြို့နယ်ပြည်နယ်ကြီးပွားတိုးတက်မှုတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာမယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစီစဉ်တီးဖြတ်တဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ရိုညာဒုက္ခသည်တွေနေရပြန်ရေးအစည်းအဝေးဟာဒီဒုက္ခသည်တွေအတွက်လုံခြုံစိတ်ချရပြီးတော့ရေရှည်တည်တတ်နိုင်တဲ့အပြန်ခီးမျိုးဖြစ်ရမယ်လို့ကုလသမဂ္ဂကမကြခင်ရပိုင်းကပဲထပ်မံပြောဆိုထားပါတယ်။လက်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကတော့ဒုက္ခသည်တွေနေရပြန်နိုင်တဲ့အနေအထားမျိုးမဖြစ်သေးဘူးလို့လည်းသတိပေးပါတယ်။ကုလသမဂ္ဂပြောနေတဲ့ရေရှည်တည်တတ်တဲ့အပြန်ခီးရဲ့လက်တွေ့အတိတ်ပဲကဘာပါလဲ။ဥဒမောင်သားကလူခွေတက်ကြလှူရှားသူမဝေဝေနုနဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့မတ်လ19ရက်ဝင်းကျင်ကမြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ရိုဂျာတွေနေရပြန်ရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့သတင်းတွေရရှိပါတယ်။အဲ့ဒီနေ့မှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရုံးကနေမှသူ့ရဲ့သဘောထားကြေညာချက်တရားကိုထုတ်ပြန်လိုက်ပါတယ်။ရိုဂျာဒုက္ခသည်တွေရဲ့ပြန်ခီးဟာယေရှုတည်တဲ့ပြန်ခီးဖြစ်ဖို့လိုတယ်လို့ကုလသမဂ္ဂကဆိုပါတယ်။အဲ့ဒီပြန်ခီးနဲ့ပတ်သက်တဲ့အကြောင်းတွေကိုဒီဘက်မှာလူခွင့်ရေးတောင်းကနေကျွန်တော်တို့ဆွေးနွေးကြဖို့ရှိပါတယ်။ကျွန်တော်ဖိတ်ခေါ်ထားသူကတော့လူခွင့်ရေးတက်ကြွလှူရှားသူမောက်ဝင်းညူဖြစ်ပါတယ်။မင်္ဂလာပါမောက်ဝင်းညူ
။မင်္ဂလာပါကဲ
။ကျွန်တော်တို့ဒီဒုက္ခတွေတွေပြန်ဖို့ပေါ့နော်ရခိုင်ပြည်နယ်မှာအခြေအနေမပေးသေးဘူးလို့ကုလသမဂ္ဂရဲ့အဲ့ဒီကြေညာချက်ကပြောပါတယ်။အခြေအနေဆိုတဲ့အခါမှာလုံခြုံရေးအခြေအနေတစ်ခုတည်းကိုပဲပြောတာလားဒါမှမဟုတ်တခြားသောအခြေအနေတွေရောပါသေးလားပေါ့
အရေးကြီးဆုံးအခြေခံအချက်ကတော့ဒုက္ခတွေတွေဟာလုံလုံခြုံခြုံနဲ့ပြန်လို့ရမလား safe return ပေါ့နော်ဒီစစ်တပ်ရှိနေတဲ့နယ်မြေဒေသကိုပြန်လာဖို့အတွက်လုံခြုံသလားဆိုရဲစဉ်းစားချက်ပေါ့နော်ဒုတိယအချက်ကကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာလောလောဆယ်ရှိနေတဲ့ဒီနေရဲ့ဆုံးခွာထွက်ပြေးခဲ့ရသူတွေပေါ့နော်ဒီပြည်တွင်းမှာ IDP စခန်းတွေ IDP စခန်းတွေဆိုလို့ရှင်လေအခုချိန်ထိ2017ကတည်းက IDP ဖြစ်ထားတဲ့စခန်းတွေကအခုချိန်ထိအဲ့တိုင်းပဲဖြစ်နေသေးရဲ့ IDP စခန်းတွေတောင်မှ IDP စခန်းတွေထဲမှာရှိနေတဲ့လူတွေတောင်မှမူရင်းဒေတာကိုအဲသူတို့ရဲ့နေရက်တွေသူတို့ရဲ့အဲရွာတွေကိုပြန်လို့မရသေးဘူးပေါ့နော်အနောက်တတိယချက်ကတော့ဒီ Rohingya တွေကိုဒီစစ်တပ်ကနေပြီးတော့ဖိနှိပ်မျက်ပေါင်းများစွာဖိနှိပ်လာတဲ့ဖိနှိပ်မှုရန်တရားတွေပေါ့နော်ဖိနှိပ်တဲ့စနစ်တွေဥမာတော်လာခွင့်ပိတ်ပင်တာပညာသင်ကြားခွင့်တွေကိုကန့်သက်တာပြီးလို့ရှင်ကျမတို့စီးပွားရေးလုပ်ပိုင်ခွင့်တွေကန့်သက်တာတွေအဲစေဝါကုသခွင့်တွေကန့်သက်တာတွေစသဖြင့်နေ့တူဝလုပ်ငန်းတွေမှာကန့်သက်မှုတွေဟာအခုအချိန်ထိရှိနေသေးရဲ့ပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှင်အဲတချို့ဟာတွေဆိုအခုပိုဆိုးလာတဲ့ဟာတွေပါရှိရဲ့ဆိုတော့ဒီအချင်းနေရရအကုန်လုံးကိုကျမတို့ခြုံငုံသုံးသက်ပြီးပြောရမယ်ဆိုလို့ရှင်ဒုက္ခတွေတွေပြန်ဖို့ကလုံခြုံတဲ့အနေဒါမရှိသေးဘူးလို့ကျမတို့ကသုံးသက်လို့ရတယ်ကုလသမဂ္ဂကလည်းဒီအခြေခံဒီပေါ်စဉ်းစားပြီးတော့မှသုံးသက်တယ်လို့တော့ကျမယူဆပါရရှင်ဟုတ
်ဟုတ်ကဲ့ကျွန်တော်တို့ဒီကုလသမဂ္ဂကြေညာတဲ့အခါမှာနေရင်တိုင်းပြည်ကိုပြန်သောပိုင်ဝင်ဒုက္ခတွေတွေမှာရှိတယ်ဆိုပြီးတော့လေသူတို့အလေးထားပြီးပြောတော့တာကိုတွေ့ရတယ်ပေါ့နော်ဒါပေမဲ့စစ်ကောင်စီနဲ့အရင်တော့အစိုးရကလည်းဒါဒုက္ခတွေတွေကိုပြန်လက်ခံမယ်လို့လည်းပြောပြီးသားရှိပါတယ်ဒီတော့ဘာကြောင့်များကုလသမဂ္ဂကဒီပြန်သောပိုင်ဝင်ကိုအထူးအလေးထားပြီးပြောနေရတာလဲ
ဟုတ်ကဲ့ပါဆိုအခုဒုက္ခတွေတွေဟာဆိုလို့ရှိရင်ဒါကော့စ်ဘဇာခရိုင်ပေါ့နော်ဘင်္ဂလားဒေ့ရှ်မှာဒါတန်းကျော်ဒုက္ခတွေတွေတကယ်ဟိုမှာအရန်ကိုအခြေအနေအေးဒါဆင်းဆင်းရဲရဲနဲ့နေနေရတာဖြစ်တယ်ဒုက္ခမျိုးစုံနဲ့နေနေရတာဖြစ်ပါတယ်ဒုက္ခတွေစခန်းနေတဲ့မှာအာကျွန်တော်တို့ပြဿနာတွေမျိုးစုံတက်တဲ့အပြင်ကိုကျွန်တော်တို့လူကုန်ကူးမှုတွေဖြစ်တဲ့မျိုးစုံပေါ့နော်ဒါတခြားသောပြဿနာတွေလည်းအများကြီးဖြစ်လာတယ်နောက်မွေးပွားလာတဲ့ကလေးတွေကနေပြီးတော့ပညာသင်ကြားခွင့်တွေလူတယောက်အနေနဲ့ရှင်သန်ရက်တည်ပိုင်ခွင့်တွေဒုက္ခတွေဘဝမှာပြေဝမရကြဘူးဆိုတော့နောက်ဆက်တွဲပြဿနာတွေကိုထန်တားဖို့ဆိုလို့ရှိရင်ဒုက္ခတွေတွေကနေပြီးတော့မှသူ့ရဲ့နေရက်ကိုဟိုမြင်မြန်ဆန်ဆန်ပြန်လဲပြီးတော့မှပြန်နိုင်လေဒါကောင်းလေပဲဖြစ်တယ်ပေါ့နော်ဆိုတော့ဟုတ်တယ်ကျွန်မစောနာပြောသလိုပဲကျွန်တော်တို့ကမတော်နဲ့လို့ဟိုတွားရင်မကောင်းဘူးလို့ပြောတော့ညာလဲဒါကကျွန်တော်တို့ကဒီနိုင်ငံရေးလှုပ်ရှားတဲ့ရှူတောင်ဘက်ကနေကြည့်ပြီးပြောတာပေါ့နော်တကယ်တမ်းဒုက္ခတွေရဲ့အခွင့်အရေးနဲ့ပြန်ကြည့်မယ်ဆိုရင်ဒုက္ခတွေတွေဟာသူတို့ရဲ့ priority ကသူတို့အတွက်အရေးကြီးဆုံးအရာကဘာလဲအရေးကြီးဆုံးနဲ့သူတို့အတွက်အဓိကအကျဆုံးအခွင့်အရေးကတော့သူတို့ရဲ့မူရင်းဒေတာကိုဟိုအချိန်မနှောင့်ခင်ပြန်နိုင်ရေးဖြစ်တယ်ပေါ့နော်ကျမတို့အဲ့ဘက်ကနေသူတို့စဉ်းစားရလို့မြင်ပါရရှင်ဟုတ်ကဲ့
ဒီပြောရင်လူသားချင်းစာနာထောက်ထားရေးတောင်းပန်နေများဥဒတ်မကကြည့်သလား
ဟုတ်ကဲ့ဒါလူသားချင်းစာနာထောက်ထားမှုဆိုင်ရာဒါရှုထောင့်ခန့်နေလဲကြည်ရဖြစ်တယ်လို့ဒုက္ခတွေရရဲ့ဒီအခွင့်အရေးပေါ့နော်ဒီ refugee convention ကနေပြီးတော့လဲကျမတို့သူတို့ကြည်ရဖြစ်ပါရဲ့ရှင်ဟုတ
်ဆိုတော့ဒီကျင်းကြတဲ့မှာပဲကျွန်တော်တတိထားမိတဲ့အတုံးလုံးတစ်ခုပေါ့နော်ရှိတယ်အဲ့ဒါပါလဲဆို informed choice ကျွန်တော်မြန်မာလူကတော့တရင်အချက်လက်သိသိနဲ့ဆုံးဖြတ်တဲ့ရွေးချယ်ပိုင်ခွင့်เนาะဒီလိုရွေးချယ်ခွင့်ကိုအလေးထားရမယ်လို့လည်းဒါကုလသမဂ္ဂပြုတ်တယ် Tapi, bajau di, tadi ni cek le, tadi ni sura nama kita dalam, oh, di kaisa mah, tahu nong ada ni. Dah lukun ye ni, wablu paten.
Tadi ni cek le, tadi ni cek maya benne, biang dua yang hamil, macam orang lu cewa tenar dah kagui dah lu dah boyar, apa no? Tapi lu mian, doha dari ni ne, di aku lalose. Da biru ni macam ni, cini ni ha, ni ya dia macam ni, cini ni ha, ubama, mido mibo cini ni sura hamil, tu titi caca biar ni solusi no, tu ni ni tua malam, tua ula sura ha, usung piace calu ya, air usung piace gule, cewaruga, usung piate, usung piate biru luri, kuna lumiu tak done luri sada piemo no, piemba ga third party ni ane biu, leza lain na bo luri. ตรุติป่ายขွဲอ่ะตรุอควญยีผิดตะโลดิโลตั้วแม่ไม่ตั้วบุยื้อเฉป่ายขွဲซัวแลตรุอควญยีเวผิดเตโลโซโลเจนาผิดไปดิโลกะเดรีกะรอดาตรุโหดีๆๆนิสัยยากะนี่จ้าเรตะดีนี่ปอมาอฉิคันภิยอะคุฉัยมาซินซานี่จ้ายาราผิดเตซอดากูจวรว่าอินฟอร์มชอยซโลเปียวโลไม่อยากกูษิซอโห
ยูเอ็นเอ็กซ์เนี่ยก็อินฟอร์มชอยเซสลงพอดีๆกูแล้วดุขะเดรีมาคุยยี้ชื่อเนี่ยเพี้ยอ่ะแม้รู้ပြောได้ตะกาละมาตรุก็ไอ้ไตนติๆจ๊ะๆไล่หาปูเลยรู้เลยป่ะเนาะดุขะเดรีโกทีเดมาเฉนี่บลูชื่อนี่ตะแลสุดแล้วฮะติๆจ๊ะๆชิ้นปะปูรู้เลยตรุรีเนี่ยเปาะสู่ซุยหนิปูรู้เลยรู้တော့จังหวะเนี่ยมาเลยหอกดาเนี่ยเสร็จหน่วยพี่รอป่ะเนาะนอกถัดสกะลงตะลงโหเลยจังเราจิญญาเจ้มาตั้วตีตุ่ยอ่ะดาก็တော တယ်ဆိုတော့စကလုံးကတော့ sustainable return ဆိုတဲ့အင်္ဂလိပ်စကလုံးမှာပမာလို့ပြောရရင်တော့ရေရှည်တည်တတ်တဲ့အိမ်ပြန်ခရီးလို့ပြောရမယ်ထင်ပါတယ်ဆိုတော့ရေရှည်တည်တတ်တယ်ဆိုတာကိုလူခွင့်ရတော့ကဘလို့များကျွန်တော်တို့နားလည်ရပါမလဲအဲ့တော့လောလောဆယ်မှာတော့စစ်ကောင်စီဒါမှမဟုတ်မြန်မာအစိုးရကတော့ဘာတွေဖြည့်ဆည်းပေးဖို့လိုမယ်လို့ပြောရမလဲ
ဟုတ်ကဲ့ပါဆိုတော့အဲ့လိုမျိုးပြောတဲ့နေရာမှာဘလို့အချက်တွေပါဝင်တယ်လဲဆိုတော့ဒီဒုက္ခတွေအဖြစ်ထွက်ပြေးရတဲ့အကြောင်းရင်းတွေကိုကျမတို့ဖြည့်ရှင်းရတာဖြစ်ပါတယ်ဆိုတော့ဖိနှိပ်မှုတွေရှိရဲ့ဒီနိုင်ငံသားအဖြစ်ကနေပြီးတော့ထုတ်ပယ်မှုတွေရှိရဲ့နော်တိုင်းသားအဖြစ်ကနေပြီးတော့ငင်းဆန်မှုရှိတယ်ဒီလူတွေဟာငါတို့လူမျိုးတွေမဟုတ်ဘူးငါတို့နိုင်ငံသားတွေမဟုတ်ဘူးဆိုတော့ campaign နေနဲ့ဟိုဘာလဲဝါဒဖြန့်မှုတွေလုပ်ပြီးတော့ဖိနှိပ်နှိပ်စက်နှိမ်ပယ်မှုတွေလုပ်ခဲ့တယ်ဆိုတော့ဒီလိုမျိုး root cause တွေပေါ့နော်အဓိကဒီပြဿနာရဲ့အခြေမြစ်တွေကိုအရင်းမြစ်တွေကိုကျွန်တော်တို့ဖြေရှင်းဖို့တိုင်တာဝန်ရှိရပါတော့ဖြည့်ရှင်းဖို့လိုတယ်ဒီလို root cause တွေဖြည့်ရှင်းပြီးသွားတဲ့အခါလာမှာသူတို့ရဲ့ဆုံးရှုံးသွားတဲ့အခွင့်အရေးတွေကိုပြန်လဲအဲရှိအောင်လုပ်ပေးရပါတော့ဥပမာနိုင်ငံသားခွင့်အရေးဆုံးရှုံးသွားတယ်ဆိုနိုင်ငံသားအဖြစ်ပြန်လဲပေးရတာပေါ့နိုင်ငံသားကတ်တွေပေးရဆိုလို့ရှိရင်သူတို့ဟာဒီမှာရေရှိမှာရေတည်တက်အဲဒီနေထိုင်လို့နေနိုင်ငံသားတယောက်အနေနဲ့နေရလွတ်လွတ်လပ်လပ်နေထိုင်သွားလာခွင့်နေရှိလာမယ်ပေါ့အခက်တူတူနဲ့ပြောမယ်ဆိုလို့ရှင်အဲသူတို့အဲဆုံးရှုံးသွားတဲ့အရာတွေကိုပြန်လဲနှစ်နာချီတွေပေးပြီးတော့သူတို့ဘဝကိုပြန်လဲရည်တည်နိုင်အောင်ဘဝကိုပြန်လဲအဲရှင်းတဲ့နိုင်အောင် rehabilitation reparation and rehabilitation process တွေလုပ်ပေးဖို့လိုပါတယ်
တနည်းပြောလို့ရှင်တော့လူသားတယောက်ရဲ့အခြေခံခွင့်ရေးတွေရရှိတဲ့ပောက်ပွင့်ခြင်းမျိုးကိုအစိုးရက
ဖန်တီးပေးဖို့လိုပါတယ်ဟုတ်ပါတယ်လူသားတယောက်ရဲ့အခြေခံခွင့်ရေးတွေရှိရဲ့အပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုပါတယ်ပြီးရင်ခုနခွဲခြားဆက်ဆက်မှုတွေကင်းဝေးရဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုပါတယ်ဘောနော်အားလုံးတန်းတူညီမျှမှုရှိရဲ့အခြေအနေဖန်တီးဖို့လိုပါတယ်ကျမတို့က Federal Democracy လို့ပြောတဲ့အခါမှာဒီ Federal အနာဂတ်မှာဒီလိုလူနည်းစုတွေအထူးသဖြင့်ပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့နှစ်နာခဲ့ရတဲ့လူမျိုးစုတွေအတွက်ဘလို့ကူစားမှုတွေပြန်ပေးမလဲပြန်လဲတန်းတူညီမျှမှုတွေပြန်ရအောင်ပြန်လဲဘလို့ဟိုလှုပ်ဆောင်ပေးမလဲဆိုတဲ့အချက်တွေကကျမတို့နိုင်ငံရဲ့ဒီပြဿနာတွေကိုစနစ်တကျဖြေရှင်းမှုအရင်မြစ်ကနေဖြေရှင်းမှုမှာဘယ်လောက်ထိတည်ရောက်မှုရှိမလဲထိရောက်မှုရှိမလဲဆိုတဲ့အချက်တွေကအမှတန်အဲဒါသက်ဆိုင်မှုရှိနေပါတယ်လို့ပြောချင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဆရာ
အခုဆွေးနွေးတင်ပြသွားသူကတော့လူခွင့်ရေးတချွတ်လှုပ်ရှားသူမဝင်းမျိုးဖြစ်ပါတယ်ကျွန်တော်တို့
ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတမောင်တန်းကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။မကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့အာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများနဲ့ဥရယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။ VOA American အတန်းကနေ April 1ရက်နေ့ညပိုင်းဒီစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။ဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီအကြီးအကဲကမတ်လ28ရက်နေ့မှာစန့်ကျင်ဘက်အင်အားစုတွေကိုပြက်ပြက်သားသားနှိမ်နှင်းသွားမယ်လို့ပြောဆိုခဲ့သလိုနိုင်ငံရေးပါတီ40ကျော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒါဟာနိုင်ငံတကာအတိုင်းဝိုင်းကတိုက်တွန်းနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဆိုင်းပြီးတော့ဆွေးနွေးဖြေရှင်းဖို့ဆိုတာလုံးဝငြင်းပယ်လိုက်သလိုဖြစ်သွားတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ဒီတစ်ပတ်အာရှနိုင်ငံရဲ့အစည်းအဝေးမှာမြန်မာနိုင်ငံကအခြေအနေတချို့နဲ့အာရှဒေသတွေကထူးခြားတဲ့အခြေအနေတချို့ကိုကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
မတ်လ28ရက်နေ့ကအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာ NUG PDF တင်တဲ့သူတို့ကိုကူညီထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုပြက်ပြက်သားသားအရေးယူသွားမယ်လို့ပြောဆိုခဲ့ပြီး28ရက်နေ့မှာတော့နိုင်ငံရေးပါတီ40ကျော်ကိုဖျက်သိမ်းခဲ့ပါတယ်။ဒါဟာအာဆီယံကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံကပဋိပက္ခမှာအားလုံးပါဝင်တဲ့ဆွေးနွေးမှုတရက်နဲ့ဖြည့်ရှင်းဖို့တိုက်တွန်းနေတာကိုလက်မခံဘဲပယ်ချလိုက်တာဖြစ်တယ်လို့သုံးသပ်တာတွေရှိပါတယ်။1990လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်မြမအရေးသုံးသပ်သူတူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်အခုစစ်ကောင်စီဟာတွစ်ဆုံဆွေးနွေးရေးကိုအစကလေးမှစိတ်မဝင်စားဘူးလို့သုံးသပ်လို့ရပါတယ်သူအရင်စစ်အာဏာသိမ်းမှုတွေကလည်းဒီတိုင်းပဲတွစ်ဆုံဆွေးနွေးမှုရောင်ပြလုပ်ပြီမယ်လို့ဘယ်တော့မှမအောင်မြင်ခဲ့တဲ့အမိုင်းကြောင်းကလည်းရှိတဲ့အတွက်တွစ်ဆုံဆွေးနွေးမှာမဟုတ်ဘူးလို့ကျွန်တော်အခိုင်အမာကျင်းကြည့်ပါရခင်ဗျ
အာနာသိန်းစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ဟာဒီကနေ့နိုင်ငံတကာအတိုင်းအဝိုင်းရဲ့တိုက်တွန်းချက်တွေအလုံးမဖြစ်ဘူးဆိုတာကိုပေါ်လွင်စေတယ်လို့ဒေါက်တာတင်းဆွေကအခုလိုဆက်ပြောပါတယ်အဲ
ဒါကိုကြည့်ရင်ကုလသမဂ္ဂအာဆီယံစတဲ့နိုင်ငံတကာအသင်းအဖွဲ့တွေဟာစစ်ကောင်စီအကြောင်းကိုပို့ပြီးတော့နားလည်လာကြလိမ့်မယ်လို့ယူဆတဲ့အတွက်လက်ရှိကုလသမဂ္ဂဆိုရင်ဆိုင်ရွက်ပေါ်ဆုံးဖြတ်ချက်အာဆီယံကဆိုရင်ငါကုဆိုတဲ့ဟာတွေဟာအလုတ်မဖြစ်တော့တဲ့အတွက်လုတ်ဖြစ်တဲ့ဤတွေကိုရှာတင်ကြပြီလို့ထောက်ပြတဲ့ချက်လေဖြစ်ပါတယ်ခင်ဗ
ျမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာသူတို့လုတ်လို့တဲ့နီလန်းတွေကိုသာရှာဖွေလုဆောင်နေပြီးအခုလဲရွေးကောက်ပွဲတရားလုပ်ဖို့ကြိုးပမ်းနေတယ်လို့ဒေါက်တာတင့်ဆွေကဆွေးပါတယ်ဒီရွေးကောက်ပွဲဟာလဲစစ်မှန်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုထားပါတယ
်သူတို့ပြောတဲ့ဒီအစနေနဲ့ယူကပွဲတော်မှာမဟုတ်လောက်တော့ဘူးမလို့လောက်တော့ဘူးလို့ကျွန်တော်ယူဆတယ်။အဲကြောင့်လဲဆိုတော့ PR ဆိုတာသူက MLD ပါတီကိုချောက်လို့ PR လုပ်ခဲ့တယ်။အခုသူတို့ဖြစ်တယ်လို့မကြီးညာတင်ကလေးက NLD SNLD EPNS ဆတဲ့ဒီကဝါရဲ့နိုင်ငံပါတီတွေကမဝင်ပါဘူးလို့ပြောလိုက်တဲ့အတွက်သူတို့က PR တော့မလို့တော့ဘူးခင်ဗျ။ဒါပေမဲ့သူတို့ဖြစ်အောင်လုပ်ဖို့ကြိုးစားတယ်ဒါပေမဲ့ခုထိဖက်စစ်တော်လေးနေမှာတော့မှယူကပွဲရက်မရှိဘူးလို့ပြောနေတော့သူတို့ကိုသူတို့လည်းမသိတဲ့အနေထားတရက်ကိုရောက်နေတော့သူတို့လည်းဆုံဆူစာယူဖြစ်နေတယ်။တဖက်ကလည်းပြည်သူလူထုခုခံတက်ခိုက်မှုတွေကလည်းတိုးလာတော့လားအလားအလာဟာအတော်ကိုဟိုခက်ခဲတဲ့အနေထားတရက်မဖြစ်ဘူးတဲ့အပြောင်းလဲတရက်များဥတည်သွားမလားလို့မှန်းကြည့်ပါရခင်ဗျာဟုတ
်မြန်မာနိုင်ငံကလက်ရှိအခြေအနေတွေအရာပဋိပက္ခဟာထိတ်တရင်ဆိုင်မှုတွေပုံမပြင်းထန်လာပြီးမြန်မာစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေပ ပုံမပြင်းထန်လာနိုင်တယ်လို့မြမအရေးစောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုထားပါတယ်အခုလိုအခြေအနေမှာပဲအာရှဒေသတွင်းအခြားအခြေအနေတချို့ကိုတင်ပြရရင်တော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာအမေရိကန်ပြည်ထောင်စုကိုဗုဒ္ဓဟူးနေ့ကရောက်ရှိသွားပါတယ်နယူးယောက်မြို့ကတွေ့ဆုံပွဲတစ်ခုမှာအခုလိုပြောပါတယ
်လွန်ခဲ့တဲ့၃နှစ်အတွင်းအမေရိကန်နဲ့ထိုင်ဝမ်နှစ်နိုင်ငံဆက်ဆံရေးမှာစီးပွားရေးကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေဟာထူးထူးခြားခြားတိုးတက်လာခဲ့တာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးဟာပိုးပြီးနှဆိုင်လာခဲ့ပါတယ
်။တမရဆိုင်အင်ဝမ်ဟာလော့စ်အိန်ဂျလိစ်မြို့မှာလွတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့တွေ့ဆုံဖို့စီစဉ်ထားပြီးဂွန်တီမာလာနဲ့ဘရာဇီးနိုင်ငံတွေကိုသွားတဲ့ခရီးမှာအမေရိကန်မှာခေတ္တထရန်ဇစ်ခရီးတစ်ထောက်ရန်နာတာလို့ဆိုပါတယ်။တရုတ်ကတော့ဒီကိစ္စကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်中方坚决反对任何形式的美台关系
台湾နဲ့ American ကြားဘလို့တရားဝင်အပြန်အလှန်ဆက်ဆံမှုမျိုးကိုမှလက်မခံပါဘူးဘလို့အကြောင်းပြချက်မျိုးနဲ့ဖြစ်ဖြစ်ထိုင်ဝမ်ခေါင်းဆောင်အမေရိကကိုတွားရောက်တာကိုဆန့်ကျင်ပါတယ်ထိုင်ဝမ်ဟာတရုတ်ပိုင်နဲ့ဆိုတာပြောင်းလဲမှာမဟုတ်သလိုတရုတ်ပြည်ပြန်လဲပေါင်းစည်းရေးကိုဘယ်သူကမှဟန့်တားနိုင်မှာမဟုတ်ပါဘူး
။ထိုင်ဝမ်သမ္မတအမေရိကသွားတဲ့တစ်ချိန်တည်းမှာပဲထိုင်ဝမ်အတိုက်အခံကွန်မန်တန်ပါတီရဲ့ခေါင်းဆောင်သမ္မတဟောင်းမောင်ရင်ဂျိုကတော့တရုတ်ပြည်ကိုရောက်ရှိသွားပါတယ်။တနင်္လာနေ့ကစတင်ခဲ့တဲ့စနေရက်ကြာခရီးစဉ်အတွင်းမောင်ရင်ဂျိုဟာ1938ခုနှစ်ဂျပန်ကျူးကျော်စစ်အတွင်းနန်ကျင်လူသက်ပွဲလို့နာမည်ကြီးတဲ့တရုတ်အရသာ2,000လောက်တည်ဆုံခဲ့ရတဲ့နန်ကျင်မြို့ကိုတွားရောက်ပြီးလွမ်းသူပန်းခွေချခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်ပြည်မှာနိုင်ငံပေါင်း25နိုင်ငံပါဝင်တဲ့ဘိုအာစီးပွားရေးပူးပေါင်းဆောင်ရွက်ရေးဖိုရမ်ရဲ့နှစ်ပတ်လည်ညီလာခံကျင်းပနေပြီးစင်ကာပူဝန်ကြီးချုပ်လီရှောင်လွန်မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်စပိန်ဝန်ကြီးချုပ်အပါအဝင်အာရှဥရောပနဲ့လက်တင်အမေရိကနိုင်ငံကခေါင်းဆောင်တချို့တက်ရောက်နေကြပါတယ်။ဒီပွဲမှာစင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကတရုတ်နဲ့အမေရိကန်အကြားတည်ငြိမ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့ကြောင်းနဲ့နှစ်နိုင်ငံအကြားပဋိပက္ခဖြစ်ခဲ့ရင်အားလုံးဆုံးရှုံးနစ်နာနိုင်တယ်လို့သတိပေးပြောကြားခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာဈေးနှုန်းတည်ငြိမ်မှုကုန်ပစ္စည်းပြက်လက်တာမဖြစ်ဖို့ပြည်ပတင်ပို့နေတဲ့စံနဲ့သကွဲပမာဏကန့်သတ်တော့မယ်လို့စံလုံငန်းလုပ်ကိုင်နေသူတွေကပြောပါရတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံနေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေမှာ 2023-2024 ဘန်နာနှစ်မှာဆန်တဲ့သကွဲတင်ပို့မှုကိုပမာဏကန့်သတ်သွားမယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်ပြည်တွင်းစံစည်းနှုန်းတည်ငြိမ်စေရေးနဲ့ဒေတာအလိုက်စံပြက်လက်မှုမရှိစေရေးအတွက်ပြည်ပနိုင်ငံတွေကိုမြန်မာစံနဲ့စံထွက်ပစ္စည်းတင်ပို့မှုကိုအကန့်အသတ်စနစ်ကိုတာနဲ့သာဆောင်ရွက်ခွင့်ပြုဖို့စီစဉ်နေပါတယ်။လာမယ့် 2023-2024 ဘဏ္ဍာနှစ်ကစတင်ပြီးအဲ့ဒီစနစ်နဲ့သာတင်ပို့ခွင့်ပြုသွားမှာဖြစ်ပါတယ်။ပြည်ပကိုစံတင်ပို့ရမှာအကန့်အသတ်ကိုတာနဲ့သာခွင့်ပြုဖို့စီစဉ်တာကပြည်တွင်းမှာစံစည်းနဲ့စပားစည်းမြင့်တက်နေရာကြောင်းဖြစ်တယ်လို့မီးမဖော်လို့တဲ့စံကုန်တဲ့တူကဆိုပါတယ်။အဒီစနစ်နဲ့တင်ပို့ရမှာတလားကိုပြန်ပြစံနဲ့စကွဲတန်ချိန်တသိန်းကနေတသိန်းခွဲခန့်သာတင်ပို့နိုင်မှုရထားပါတယ်။အခုဗန္နာနှစ်အတွင်းမြန်မာနိုင်ငံအနေနဲ့ပြည်ပနိုင်ငံတွေကိုစံနဲ့သကွဲတင်ပို့ရမှာလားစင်တန်ချိန်တသိန်းခွဲကနေနှစ်သိန်းခွဲဝန်းကျင်ထိတင်ပို့နေတာဖြစ်ပါတယ်။တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကပမာဏအများဆုံးဝယ်ယူထားတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့အခု 2022-2023 ဗန္နာနှစ်17လအတွင်းပြည်ပနိုင်ငံတွေကိုစံနဲ့သကွဲတင်ပို့မှုတန်ချိန် 1.39 တန်ရှိခဲ့ပြီးတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကိုအများဆုံးတင်ပို့ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့2021-2022မီနီဘတ်ဂျက်မှာတော့မြန်မာနိုင်ငံရဲ့ပြည်ပဆန်တဲ့သကွဲတင်ပို့မှုကစုစုပေါင်းတန်ချိန် 1.4 တန်ခန့်ရှိခဲ့ပါတယ်။ လက်ရှိဈေးကွက်အတွင်းစပါတင်တရာကိုအနည်းဆုံးငွေကျပ်15သိန်းကနေ22သိန်းကျော်အထိပေါက်ဈေးရှိနေပြီးပြီးခဲ့တဲ့မိုးစပါးရေသိန်းချိန်ကဈေးကွက်အတွင်းစပါတင်တရာကိုကျပ်9သိန်းကနေ17သိန်းဝန်းကျင်ထိသာဈေးရရှိခဲ့တယ်လို့တောင်သူတွေကဆိုပါတယ်။အချို့နေရာဒေသတွေမှာနိုင်ငံရေးအခြေအနေမတည်ငြိမ်မှုကြောင့်မိုးစပါးဆိုင်ပြိုမှုအေကရောကျခဲ့တာကြောင့်စပါအထွက်နှုန်းရောကျပြီးအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်ပါတယ်။လက်ရှိပြည်တွင်းမှာလျှက်စင်မီမမှန်လို့မီးစက်အသုံးပြုပြီးချိတ်ခွဲရတာစပါဆိုင်ပြိုတဲ့အခါမျိုးစားဈေးတွေမြင့်လို့လိုအပ်တဲ့ပမာဏကိုမထည့်သွင်းနိုင်တာကြောင့်စပါအထွက်နှုန်းရောကျမှုကလည်းပြည်တွင်းစပါဈေးနဲ့ဆန်ဈေးကိုမြင့်တက်လာစေတဲ့အချက်တွေဖြစ်တယ်လို့စံကုန်တွေတွေကသုံးသပ်ပါတယ်။ဒါအပြင်ပြည်တွင်းမှာကုန်ဈေးနှုန်းကအစမတန်မြင့်တက်နေပြီးအလုပ်လက်မဲ့နှုန်းကမြင့်တက်နေတာကြောင့်လက်လုံလက်စားအခြေခံလူတန်းစားတွေစားဝတ်နေရေးအတွက်ဒုက္ခရောက်နေကြရပါတယ်။
အခုနှစ်ပင်လယ်ပြင်ငါးမဖမ်းရအရာဒီကိုဧပြီလကနေဇွန်လအထိ3လတက်မှတ်လိုက်ပါတယ်2023ခုနှစ်အတွက်မြမပင်လယ်ပြင်ငါးမဖမ်းရအရာဒီကိုဧပြီလကနေဇွန်လအထိ3လတက်မှတ်လိုက်တယ်လို့ငါးလုံငန်းဦးစီးဌာနကထုတ်ပြန်လိုက်ပါတယ်ငါးအများစုတာပေါက်တဲ့အရာဒီချိန်တွေမှာငါးမဖမ်းရအရာဒီတက်မှတ်တာဖြစ်ပြီးဒီလိုတက်မှတ်တာကငါးပေါက်မှုနှုံးကိုထိမ့်သိမ့်နိုင်ရုံသာမကငါးရရှိမှုကိုလည်းတိုးလာမယ်လို့ငါးလုံငန်းဦးစီးဌာနရဲ့တာဝန်ရှိသူတစ်ဦးကပြောပါတယ်လက်ရှိမှာငါမဖမ်းရဆုံးအနေနဲ့သတ်မှတ်ထားတယ်။ရန်ကုန်တိုင်းဒေသကြီး AR တိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးရခိုင်ပြည်နယ်နဲ့မော်လမြိုင်မြို့နယ်အတွင်းကကံဝေးငါဖမ်းလေတွေကိုရန်နာထားမှာဖြစ်ပါတယ်။ငါဖမ်းသမားတွေအနေနဲ့လည်းတားမြစ်ချက်ကိုလိုက်နာကြဖို့ငါလုပ်ငန်းဦးစီးဌာနကတတိပေးထားပါတယ်။အဲ့ဒီကာလအတွင်းမှာကံဝေးငါးဖန်းခြင်းကိုခွင့်မပြုပေမဲ့ကံဤငါးဖန်းလုပ်ငန်းကိုတော့ခွင့်ပြုပေးမယ်လို့ဆိုပါတယ်။ဧပြီလကနေဇွန်လအတွင်းကံဤအေရိယာအတွင်းကနေဖန်းစီရမိတဲ့ငါးပစုံရေထွက်ကုန်တွေကိုသာပြည်ပတင်ပို့ခွင့်ပြုသွားမှာဖြစ်တဲ့အတွက်ပြည်ပရေထွက်ကုန်တင်ပို့မှုလည်းရော့ကျသွားနိုင်တယ်လို့ရေလုပ်ငန်းရှင်တို့ကပြောပါတယ်။မြမပင်လယ်ပြင်အတွင်းငါးသားပေါက်တွေသာမကအမျိုးစိတ်ငါးတွေကိုပါထိမ့်သိမ့်မှုလိုအပ်တဲ့အတွက်ငါးမဖက်ရအရာဒီတတ်မှတ်ရတာဖြစ်တယ်လို့ငါးလုံငန်းဦးစီးဌာနကပြောကြားထားပါတယ
်။ယခုနှစ်မှာပြည်ပပဲတင်မှုမှုကတဝက်ခန့်ကျဆင်းနေပါတယ်။ပြည်ရင်းမငြိမ်သက်မှုတွေအပါအဝင်ကုန်သွယ်မှုကန့်သက်ချက်ဒေါ်လာဈေးမတည်ငြိမ်မှုတွေကြောင့်ပြည်ပကိုပဲတင်ပို့မှုကပြီးခဲ့တဲ့နှစ်ကထက်ထက်ဝက်ခန့်ကျဆင်းနေတယ်လို့ပြည်ပကိုပဲတင်ပို့နေတဲ့ကုန်သွယ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ကပြည်ပကိုပဲစင်းကုန်တန်ချိန်ပြန်ပြတသိန်းခွဲခန့်အထိတင်ပို့နိုင်ခဲ့ပြီးမပဲတန်ချိန်၄သိန်းအထိတင်ပို့နိုင်ခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်။ယခုနှစ်မှာတော့ပဲစင်းကုန်တန်ချိန်တသိန်းခန့်နဲ့မပဲတန်ချိန်၂သိန်းခန့်သာတင်ပို့နိုင်မယ်လို့ကုန်သွယ်တွေကသုံးသပ်ထားပါတယ
်။ဖြစ်တယ်ပဲစင်းကုန်ဖြစ်တယ်မပဲစင်းတယ်ဟိုကအရလူကြီးတွေဒီပြည်ပကိုကြီးနေပဲစင်းကုန်ဟိုကအရရှော့ခဲ့တော့လူလုံးရင်းလုံးလုံးဟုတ်ကဲ့အိန္ဒိယဆိုရတဲ့ပေါ်ရယ်
လက်ရှိမှာမြန်မာနိုင်ငံကနေပြည်ပကိုမပဲနဲ့ပဲစင်းကုန်သာအဓိကတင်ပို့နေပြီးအခု2022 2023ဘဏ္ဍာနှစ်အတွက်2022 ABD ရဲ့နေ့ကနေ2023ခုနှစ်မတ်လ18ရက်နေ့အထိပင်လယ်ရေကြောင်းကတဆင့်ပဲမျိုးစုံတန်ချိန်တသိန်းခွဲခန့်အထိတင်ပို့ထားတယ်လို့ဆိုပါတယ်။ဒါအပြင်နေဆက်ကတဆင့်ပဲမျိုးစုံတန်ချိန်2သိန်းခွဲခန့်အထိတင်ပို့ထားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်။လက်ရှိဈေးကွက်တွင်ဝယ်ယူတဲ့နိုင်ငံရဲ့ပြည်ပလေဈေးရောင် FOB ဈေးကမပဲတတန်ကိုအမေရိကန်ဒေါ်လာ900ခန့်ပေါက်ဈေးရှိပြီးပဲစင်းကုန်ကတော့တတန်ကိုအမေရိကန်ဒေါ်လာ1000ခန့်ပေါက်ဈေးရှိနေပါတယ်
။ဟုတ်တာပေါ့ဟုတ်တာပေါ့မနေ့ကတင်းတင်းဝါတင်းဝဲသွားတယ်ဒီနေ့ကတင်းဝဲသွားတယ်ဒီကတော့တင်းကြပဲရှိသွားတယ်။ဘယ်ဘယ်မနေ့ကဈေးကြီးမပေါ်တယ်ဒီနေ့တင်းဝဲသွားနိုင်ပြီ။ကျွန်တော်တော့ကြောက်ရတယ်ဘာလို့ဒီဈေးကြီးကြောက်ဈေးကြီးမရှိကြောက်
တွင်းအားစုဈေးနှုန်းမြင့်တက်မှုနဲ့အတူပြည်တွင်းမငြိမ်သက်မှုကြောင့်2021နောက်ပိုင်းကစလို့စိုက်ရိတ်ကားရောကျလာတာကလည်းပြည်ပပဲတင်ပို့မှုရောကျရတဲ့အချက်တွေထဲမှာပါဝင်တယ်လို့ကုန်သွယ်တွေကသုံးသပ်ကြပါတယ်။လက်ရှိမြန်မာနိုင်ငံစိုက်ပျိုးမြေဧရိယာရဲ့20ရာခိုင်နှုန်းခန့်မှာပဲမျိုးစုံစိုက်ပျိုးနေပြီးပဲမျိုးစုံစိုက်ရိတ်ကားရဲ့80ရာခိုင်နှုန်းခန့်ဟာမပဲပဲဒီစိန်ပဲစင်းကုန်စိုက်ခင်းနေဖြစ်တယ်လို့စိုက်ပျိုးရေးဦးစီးဌာနကပြောဆိုထားပါတယ
်။အခုဆက်ပြီးမတ်လ22ရက်နေ့ကနေမတ်လ29ရက်နေ့ထိဈေးကွက်အတွင်းမှာအတက်အကျအနိုင်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဇတိုက်ဈေးမြင့်တက်နေတဲ့ကလဘဲကဈေးတွေပြန်ကျဆင်းသွားပါတယ်။အစ္စလမ်ဘာသာဝင်ဥပုပ်ကာလာအတွင်းပြည်တွင်းအဝယ်တက်နေတဲ့အတွက်ဈေးကမြင့်တက်လာခဲ့တာဖြစ်တယ်လို့ပဲကုံတွေတချို့ကဆိုပါတယ်။လက်ရှိမှာတော့အဝယ်အနည်းငယ်ပြန်အေးသွားပြီးဈေးလည်းကျဆင်းသွားတာဖြစ်ပါတယ်။ပြည်ပတင်မိုးမှုကတော့ပုံမှန်ရှိနေပြီးအယောင်းဝယ်ကတော့အေးနေတယ်လို့ဆိုပါတယ်။ကလဘဲကပြည်တွင်းထွက်ရှိမှုနှုန်းနည်းတဲ့အတွက်ဈေးကတော့အများကြီးကျဆင်းနိုင်မှာမဟုတ်ဘူးလို့ကုံတွေတချို့ကသုံးသပ်ပါတယ်။ရန်ကုန်ဈေးကွက်မှာတော့ကလဘဲလုံးဖြူကတပိတ်သားကို3500ကနေ3550ပေါက်ဈေးရှိပြီးတပိတ်သားကို120ကျပ်ကလဘဲလုံးဖြူကြီးကတော့တပိတ်သားကို3500ကနေ3590ပေါက်ဈေးရှိပြီးတပိတ်သားကို650ကျပ်ဈေးကျဆင်းသွားပါတယ်မန္တလေးဈေးကွက်မှာတော့ကလဘဲထိုင်ဝမ်က3နင်းဝင်တိတ်ကို3900ကနေ21000ပေါက်ဈေးရှိပြီးတိတ်ကို4000ကျပ်ကလဘဲ929ကတော့တိတ်ကို23000ပေါက်ဈေးရှိပြီးတိတ်ကို9000ကျပ် ကလဘဲဖီဒူကတော့တိတ်ကို 23,500 ကနေ 26,500 ပေါင်သေးရှိပြီးတိတ်ကို 4,500 ကျပ်အတီးတီးဈေးကျဆင်းသွားပါတယ
်ပဲဒီသိန်းကတော့ရန်ကုန်ဈေးကွက်မှာရက်အတန်ကြာဈေးငိမ့်နေရမှာဈေးနှင်းငယ်ပြန်ကျဆင်းသွားပါတယ်နေဈေးကွက်ချို့မှာတော့အဝင်မရှိသလိုရောင်းဝယ်လည်းမရှိတော့ပါဘူးထိစပဲတွေကရောင်းဝယ်ရှိနေပြီးအမြင့်ဈေးနဲ့ငိမ့်နေတယ်လို့လည်းဈေးကွက်ကနေစုံစမ်းသိရပါတယ်ရန်ကုန်ဈေးကွက်မှာပဲဒီဈေးခရမ်းရွှေဝါကတပိတ်တာကို 3,950 ပေါက်ဈေးရှိပြီးတပိတ်တာကို 1,650 ကျပ်ပဲဒီဈေးဘကူးရွှေဝါကတပိတ်တာကို 3,580 ပေါက်ဈေးရှိပြီးတပိတ်တာကို 1,850 ကျပ်ပဲဒီဈေးဝါခဲမှာကတော့တပိတ်တာကို 2,250 ကနေ 2,950 ပေါက်ဈေးရှိပြီးတပိတ်တာကို 1,850 ကျပ်ဈေးအတိအကျညှဆင်းသွားပါတယ်မန္တလေးဈေးကွက်မှာတော့ပဲဒီသိန်းအညာကအဝင်မရှိတော့ပဲထိစရီကလည်းတဲအိတ်ကို 38,000 ကနေ 23,000 ပေါက်ဈေးရှိနေပြီးတဲအိတ်ကို 2,000 ကနေ 9,000 ကျားဈေးကျဆင်းသွားပါတယ
်ရောဘာပေါက်ဈေးကတော့အနည်းငယ်ပြင်းမြင့်တက်လာပါတယ်ကမ္ဘာရောဘာပေါက်ဈေးကလည်းမြင့်တက်နေပြီးပြည်တွင်းငွေလဲလှယ်နှုန်းကလည်းအနည်းငယ်မြင့်တက်နေတာဖြစ်ပါတယ်ကမ္ဘာရောဘာပေါက်ဈေးကမက်ရှလာလာသာမိုင်းကလေးကမြင့်တက်နေတာဖြစ်ပြီးကြီးပလိုအပ်ချက်လည်းမြင့်နေတာဖြစ်လို့ပြည်တွင်းမှာလည်းဈေးကောင်းရာကအယောင်းဝယ်လည်းကောင်းနေတယ်လို့ပြည်တွင်းလုပ်ငန်းရှင်တွေထံကနေသိရပါဗျ။မော်လမြိုင်ဈေးကွက်မှာရောဘာအမျိုးအစားလိုက်တစ်ပေါင်ကို1330ကနေ1450ကျားပေါက်ဈေးရှိနေပြီးတစ်ပေါင်ကို30ကျပ်လောက်ဈေးမြင့်တက်လာပါဗျ။အခုပြောပြသွားတဲ့ကောက်ပဲတီးနေဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လျာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကမ္ဘာမျက်နှာပြင်85ရာခိုင်နှုန်းလောက်ကိုရေဒုကလွှမ်းမိုးထားပေမဲ့လူတွေအသင့်3နိုင်တဲ့ရေဂျိုကတော့1ရာခိုင်နှုန်းတော့မရှိပါဘူးကမ္ဘာလူဦးရေတိုးလာပြီးစီးပွားရေးကဏ္ဍပေါင်းစုံမှာရေလိုအပ်ချက်မြင့်တက်လာခြင်းဥရုယာဒီဖောက်ပြန်မှုကြောင့်ရေအရင်းမြစ်တွေထိခိုက်လာပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ Ultra Marathon အပြေးသမား Nina Guli ဟာ Marathon အပြေးပြိုင်ပွဲပေါင်း200ကျော်ကိုတနစ်တာဆင်နွှဲရင်းကမ္ဘာရေရှားပမှုအချက်အတဲကိုလှူရပိုးပြီးတော့သတိပြုမိလာစေရေးတက်ကြွလှူရှားနေသူဖြစ်ပါတယ်။2022ခုနှစ်မတ်လကစပြီးတော့သမုတ်တရာကျွန်းနိုင်ငံတွေအာရှအာဖရိကဥရောပနဲ့အမေရိကတိုက်နိုင်ငံကမာရသွန်အပြေးပြိုင်ပွဲတွေမှာသူပါဝင်ဆင်နွှဲခဲ့တာပါနိုင်ငံရေးမတည်ငြိမ်မှုနဲ့ကင်ညာနိုင်ငံမှာအသက်အန္တရာယ်ကြာရှေ့ခတ်ဆင်းနေကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေနဲ့လည်းကူလီအတူလိုက်ပါပြီးတော့လေ့လာခဲ့ပါတယ်2023ရေဆိုင်ရာအပြန်အလှန်နှီးနှောဖလှယ်ပွဲမှာကူလီကသူတွင်မြင်ခဲ့ရတာတွေကိုအခုလိုပြောပါတယ
် makeNo mistake. We are in the midst of a global water crisis far greater
than တဘာလုံးတောက်တုံးရေရှားလာတဲ့ကိစ္စကပိုးပြီးတော့ကြီးမားနေဆိုင်လာသလိုတဘာဝပတ်ဝန်းကျင်လူမှုတိုင်းဝိုင်းနဲ့လူသားတွေအပေါ်မှာလည်းတက်ရောက်မှုကတိုးလာနေပါပြီ။ရေရရှိရေဆိုတဲ့ကိစ္စမှာလည်းကျမတို့တွေးတောင်းမှမတွေးမိတဲ့အနေအထားမျိုးကိုရောက်လာတော့မှာပါ။တာဂျီကစ္စတန်ရေခဲတောင်ပေါ်လိုက်ပို့တဲ့လမ်းပြတစ်ယောက်ကဆိုရင်လူတွေကိုနားဝင်ကောင်းပြောရမယ့်အချိန်မဟုတ်တော့ဘူး။အခုချက်ချင်းလက်တွေဆောင်ရွက်ဖို့လိုပြီဆိုတာပြောလိုက်ပါလို့ကျမကိုစကားပါလိုက်ပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ရဲ့တွက်ဖက်စီမံခန့်ခွဲရေးမှူးဦးဟာရမွန်နရီကလည်းနိုင်ငံရေးဆုံးဖြတ်ချက်ချတဲ့နေရာမှာရေကိစ္စကိုထည့်သွင်းထားဖို့လိုတယ်လို့ပြောပါတယ်
။ We must democratize water data. Digital innovation can improve governments and others' access to accurate data. ရေနဲ့ပတ်သက်တဲ့အချက်လက်တွေကို
လူတိုင်းလမ်းလမ်းမိအောင်လုပ်ရမှာပါ။မှန်ကန်တိကျတဲ့ data တွေ digital နည်းလမ်းတွေနဲ့တီထွင်ပြီးဆောင်ရွက်ကြမယ်ဆိုရင်ဆုံးဖြတ်ချက်တွေကိုလည်းမှန်မှန်ကန်ကန်ချမှတ်နိုင်မှာဖြစ်တဲ့အတွက်နိုင်ငံအတွက်လည်းကောင်းပါတယ်နိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တိုင်းမှာရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းထည့်သွင်းထားဖို့လိုပါတယ
်စီးပွားရေးလုပ်ငန်းစွမ်းအင်ထုတ်လုပ်ရေးအပအဝင်ကဏ္ဍပေါင်းစုံမှာရေလိုအပ်ချက်တွေမြင့်တက်လာနေချိန်မှာပဲမိုးအနေအများပေါ်မူတည်ပြီးတော့မြေအောက်ရေတွေထုတ်ယူသုံးစွဲနေရတာပါကုလသမဂ္ဂသဘာဝပတ်ဝန်းကျင်အေဂျင်စီ UNEP ကလည်းကမ္ဘာမြေအောက်ရေတွေအလင်းအမြန်ခန့်ချောက်လာနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ဒေတာအတော်များများမှလည်းရေအခက်အခဲကြုံတွေ့နေကြတာမှနိုင်ငံအလဲပိုင်းပကံညောင်ဖက်မှာတော့ရေအခက်အခဲတွေပိုဆိုးလာတယ်လို့အဲ့ဒီကကြေးရွာပေါင်း90ဝန်းကျင်လောက်ကိုအများပြည်သူရဲ့အလူငွေနဲ့ရေသန့်တွေလိုက်လှူပေးနေတဲ့မြင့်မြတ်သူပရဟိတအသင်းကရေတာဝန်ခံဦးငိမ့်က VOA ကိုပြောပါတယ်။
ဒီကကျွန်တော်တောင်းနေနေပဲဆိုရင်စက်တွင်းရပြီးတထောင်ကျော်တယ်ကျွန်တော်ဥတုရတာဒါပေမဲ့ရေချိုးမထွက်ဘူးရေငန်နဲ့ခုနကပြောတဲ့ပုံထုတ်တဲ့ပါတဲ့ရေထွက်နေတာ အဲ့ဒါဆိုမဟုတ်နှစ်ချီတာကျွန်တော်တို့ကိုပို့တာကို10နှစ်လောက်ရှိပြီလေအရင်တော့ကတော့ဒီလိုပေါ့ဗျာဟိုကျွန်တော်တို့ရာသီဥတုမှန်တော့ဟိုကံဟိုမူရရာသီဥတုမှန်တော့သူတို့နေကနေတဲ့မှာရေကအပြည့်ဝင်တာပေါ့ဝင်တော့သူတို့မှာအခက်အခဲသိနေရှိဘူးပေါ့ခုနောက်ပိုင်းကျတော့ရာသီဥတုကမှန်တော့ခုဆိုရင်ကျွန်တော်တို့ဒီနေ့လိုမနစ်ကဟိုမိုးကနောက်ပိုင်းမိုးလည်းမကောင်းတော့အဲ့ဒီအမေကနေတဲ့ဝင်နေကြီးတဲ့အခုဘယ်လာအဝါတော့ကွာဇန်နဝါရီလဝယ်တော့ကစပြီးတော့ဒီနေ့ရေအကုန်းလာဘုံတော့အဲ့ဒီမှာကျွန်တော်တို့ဒီပြန်အကူကြီးကြောင်းတာကျွန်တော်တို့ကဒီဟိုဒီနေ့ပဲလုံးပြောပါတော့အဲ့လိုလိုက်ပြီးတော့သူတို့လူပေးရတယ်
ကျောပြူလိုအစိုးရကပေးတဲ့ရေတွေကိုအားထားနေရတဲ့ရန်ကုန်မြို့နယ်ပြည်သူတွေမှာလည်းအခုနှစ်ပိုင်းရေတွေလိုတလောက်မရတော့ဘူးလို့ရန်ကုန်မြို့ခံတဦးကပြောပါတယ်
။ကျွန်တော်ခုမဖြစ်ခင်မှာတော့ရေကို regular ပုံမှန်ရအောင်တော့သူတို့အရင်ကြိုးစားရတော့ဘာလို့ပြရလဲဆိုတော့စီစဉ်ပြီးတယ်။ရေကကြတယ်အမီဥမာဆလီနာရီမလာနိုင်ဘူး။ဒီကအဲ့နေလာတဲ့ချိန်မှာလာတဲ့ချိန်မှာရေကရေတင်တိုင်းရေတင်လို့ရတယ်ဆိုအခုတည်းရှိချင်းကြီးကတော့ကျွန်တော်ကမိလာတယ်ဆိုရဲ့အချိန်တိုင်းဒီတင်လို့ရတယ်မရဘူး။အဲဒီအားလိုက်ရင်ရေရဖို့တက်တယ်ကျွန်တော်အများကြီးမဟုတ်ဘူး။နှစ်နာရီသုံးနာရီချပေါ်မှာရေချချပြီးရေတင်ရတာလေးရေတင်ရတာမျိုးတွေရှိတယ်။အားလိုက်တဲ့အဲ့လိုချိန်မျိုးမှာဒီရေချတင်တာမှဒီချရတယ်မှာကြတယ်။အခုတည်းရှိချင်းကြီးကတော့ရန်ကုန်တပြည့်လုံးတိုင်းတာနဲ့ဖြစ်နေရလို့ပြောအောင်။ဒါလို့ဆိုတော့တချို့ရဲ့ကုတ်တွေမှာတော့ကျွန်တော်ကဘာလို့ကြတယ်ဆိုတော့ကိုပိုင်းဝီဒီတွင်းနေတဲ့တုံးနေတာဒီတစ်ပိုင်းတည်းမရှိဘူး။ကျွန်တော်တို့လိုဟာဘာကြည့်ကြရဒီရဲ့ကျုပ်ကြီးရေတို့ဖူးကြီးရေတို့တုံးနေတဲ့လူကြတော့ဟောသူတို့ရေကျက်တဲ့အချိန်နည်းရတဲ့အချိန်နည်းကိုင်းပါပဲကျွန်တော်ကကြည့်ချနိုင်တယ်။နောက်မျိုးပြင်ကြည့်ရမယ်
။ကျိုးပြူကလာတဲ့ရေပဲဖြစ်ဖြစ်အဝီစီတွင်းတွေကလာတဲ့ရေပဲဖြစ်ဖြစ်ရေတွေမှာအနေတွေပါလာတက်ပြီးတော့အနှံ့အတက်တွေပါတိတ်မကောင်းတော့ဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံအပအဝင်တစ်ကမ္ဘာလုံးမှာရေရှားတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့လူက 1.3 ဘီလီယံကျော်ရှိနေပြီး2050ခုနှစ်ပြည့်လွန်လောက်မှာတော့လူရေတိုးလာတာတစ်ခုထဲနဲ့တင်ရေရှားပါမှုနဲ့ကြုံရတဲ့လူပေါင်းက6ဘီလီယံအထိရှိမယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ကျမနှောင်းလောပ
ါဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုရာဇဝတ်မှုနဲ့လာမယ့်အင်ကာနေ့မှာနယူးယောက်မြို့မန်ဟတန်ဂျူရီတရားသူကြီးတူကတရားဝင်ဆွဲချက်တင်မှုရှိနေပါတယ်ဒီအတွက်ဆန္ဒပြပွဲတွေဖြစ်လာနိုင်တာပေါ့အမေရိကန်မျိုးကြီးအတော်များများမှာတော့ဆိုးရအဆောက်အုံကြီးတွေနားမှာလုံခြုံရေးတွန့်မြင့်ထားတယ်လို့အမေရိကန်ရာရှိတွေကပြောနေပါတယ်။ထရမ့်ဟာသူနဲ့ဖောက်ပြန်ခဲ့တဲ့လိန်ဖြောပြီးဇလန်မင်းသမီးစတောမင်ဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမှာတိုင်ခင်နှုတ်ပိတ်ခါဒေါ်လာ3,300ရှစ်နေကတဆင်ပေးခဲ့တာကိုမန်တန်ရှစ်နေတွေကနှစ်နဲ့ချီစုံစမ်းခဲ့ပြီးနောက်အခုလိုတရားစွဲဖို့ဖြစ်လာတာပါခင်ဗျာ။ယူကရိန်းမှာရှိနေတဲ့ရုရှားတပ်ဖွဲ့တွေအတွက်လက်နက်ခရမ်းတွေတွန့်မြင့်ထုတ်လုပ်ပံ့ပိုးပေးသွားမယ်လို့ရုရှားကာကွယ်ဝင်ကြီးကပြောလိုက်ပါတယ်ဒီနေ့ရုရှားစစ်ဌာနချုပ်ကိုတာရောက်ခဲ့တဲ့အချိန်မှာကာကွယ်ဝင်ကြီးစာဂျေးရှွိုက်ကူကအခုလိုကတိပြုပြောဆိုခဲ့တာပါဝင်ကြီးကဘလို့လက်နက်ခရမ်းတွေဘလောက်များများပမာဏနဲ့အဓိကလိုအပ်နေသလဲဆိုတာသုံးသပ်ဆုံးဖြတ်တာတွေလုပ်ခဲ့တယ်လို့ဒီလိုလက်နက်တွေတိုးမြင့်ပံ့ပိုးပေးနိုင်ဖို့လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းကာကွယ်ဝင်ကြီးရှွိုက်ကူကပြောခဲ့ပါတယ်ခင်ဗျာဒီရုရှားအနေနဲ့ပဲကမ္ဘာကုလသမဂ္ဂလူကြိမ်ကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတော့မယ့်အပေါ်ဝိုင်းဝေဖန်ခံရပါတယ်။ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာရာဇဝတ်ခွန်ရုံး ICC မှာဖမ်းရမ်းထုတ်တာခံခဲ့ရတဲ့ရုရှားသမ္မတဗလာဒီမာပူတင်ဆိုရကုလသမဂ္ဂလူကြိမ်ကောင်စီမှာဒီနေ့ AP တရက်ကစပြီးအလှည့်ကျဥက္ကဋ္ဌတာဝန်စယူတဲ့သတင်းက April Fool ဟာသာလုပ်တဲ့သတင်းတော့မဟုတ်ပါဘူး။တကယ်မဟုတ်တဲ့အကြောင်းအရာတစ်ခုကိုဟာသာတော့အယူလုပ်လို့ရှိကြတဲ့ဒီနေ့ AP တရက်နေ့မှာပဲတိုက်တိုက်ဆိုင်ဆိုင်အခုလိုဥက္ကဋ္ဌတာဝန်စယူတဲ့အပေါ်ရုရှားအနေနဲ့ကြီးကျော်စစ်လုပ်တဲ့အတွက်အခုလိုဝေဖန်ခံရတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Robert Bus နဲ့ TM1 တို့ဖြစ်ကြပါတယ်။ VOA American အသံရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ 9m 32 51နဲ့ လိုင်းနံမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်တိုင်းပါ
This program has come to you from the Voice of America, Washington.